ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရေးဆေးရေးလုပ်ငန်းတွေချက်ချင်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာပြဟိတအဖွဲ့တွေကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာအသက်တွေအများအများဆုံးရှုံးကြရပြီးဘဝတွေပျက်စီးခဲ့ကြရတဲ့ထိတ်လန့်တုန်လှုပ်စရာအခြေအနေတွေကိုကမ္ဘာကြီးကတလနီးပါးတွေ့မြင်နေကြရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တောင်းနဲ့ချီတဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအစ္စရေးမှာအနည်းဆုံးလူ1400ကျော်သေဆုံးက200ကျော်ဟာဒဇာကန်ဖြစ်ဖမ်းဆီးခံထားခဲ့ရကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဂါဇာမှာအရက်သားတွေနောက်ထပ်တပ်ဖြတ်ခံရမှုတွေလုပ်နေတာတွေနဲ့ပါလက်စတိုင်းနှစ်သက်သမားနှစ်တန်းကိုအစားအစာရေဆေးဝါးလျှက်စစ်နဲ့လောင်စာဆီတွေဖျက်တောက်ထားတာဟာအမျက်ထွက်စရာဖြစ်ကြောင်းလည်းပြောထားပါတယ်။ထုတ်ပြန်ချက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးသင်ငယ်များရန်ပုံအရေးပေါ်ရန်ပုံငွေ UNICEF ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP, Care International, Save the Children နဲ့ Mercy Corps တို့ပါဝင်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Hamas တို့ဖမ်းဆီးထားတဲ့ဒဇာကန်တွေပြန်မလို့မချင်းအပြစ်ခတ်ရစဲမှာမဟုတ်ဘူးလို့ပြောထားပါတယ်။အောက်တိုဘာ9ရက်ကစပြီးဂါဇာကမ်းမြောင်မှာတိုက်ခိုက်မှုပေါင်း102မှုဖြစ်ပွားခဲ့ပြီးသေဆုံးသူ904ဦး၊ဒဏ်ရာရရှိသူ459ဦး၊အဆောက်အုံ39လုံးပျက်စီးခဲ့ပြီးလူနာတင်ရင်32စီးထိခိုက်ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်။